လက်နေတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ရာထူးအတွက်နိုင်ငံတော်သမ္မတကနေဝန်ကြီးချုပ်အဖြစ်တိုက်ထုတ်မြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးစံကိုအဆိုပြုလာတဲ့အပေါ်မွန်ပြည်နယ်လွှတ်တော်ကနေကန့်ကွက်သူမရှိထောက်ခံအတည်ပြုခဲ့ပါတယ်။ဝန်ကြီးချုပ်အနေနဲ့ဒီမွန်ပြည်နယ်ဖွံ့ဖြိုးရေးအတွက်လက်စစ်စွမ်းအင်ကဏ္ဍနဲ့အလုပ်အကိုင်ခွင့်လန်းရရှိရေးအတွက်ဦးစားပေးလှုပ်ဆောင်သွားမှာဖြစ်ပြီးမွန်ပြည်နယ်လွှတ်တော်နဲ့အစိုးရအဖွဲ့အကြားမှတရားရဲဖြစ်အောင်လှုပ်ဆောင်သွားမယ်လို့ပြောပါတယ်ဒေါက်တာအေးစံဝန်ကြီးချုပ်ဖြစ်လာတာနဲ့တစ်ချိန်တည်းမှာပဲကြုံတွေ့လာရမယ့်အခက်အခဲစိန်ခေါ်မှုတွေကစီးကျူနေတယ်လို့အရက်ဖက်လူမှုအဖွဲ့တာဝန်ရှိသူတွေကတုံ့သက်ထားပါတယ်ဒီအကြောင်း VOA ထိုင်းခြေဆိုင်တည်နှောက်နိုင်ကွန်းအိမ်ကတင်ပြပို့ထားပါတယ်ရှင
်နိုင်ငံတော်သမ္မတကနေရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးစံကိုမွန်ပြည်နယ်ဝန်ကြီးချုပ်ဖြစ်ခန့်အကြောင်းစာပေးပို့လာတဲ့အပေါ်မှာဒီကနေ့မှကျင်းပတဲ့ပြည်နယ်လွှတ်တော်စည်းဝေးကနေကန့်ကွက်သူမရှိအတည်ပြုပြီးဝန်ကြီးချုပ်အသက်ဖြစ်ဒီကနေ့မွန်လွယ်ပိုင်းမှာကျန်းသစ္စာကျင်းဆိုခဲ့ပါတယ်မွန်ပြည်နယ်ဝန်ကြီးချုပ်အသက်ဖြစ်ပရမဦးစားပေးလှုပ်ဆောင်သွားမဲ့လုပ်ငန်းစဉ်တွေကိုတော့ဒေါက်တာအေးစံကလည်းအခုလိုပြောပါရယ
်။ဒီပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကနံပါတ်1လိုအပ်တာတော့ကျွန်တော်တို့စွမ်းအင်ပေါ်မှာဖြတ်ဆုပ်။နံပါတ်2ကတော့ infrastructure ပေါ့။နံပါတ်3ကအလုပ်ကံရရှိရေး။ကျွန်တော်အနေနဲ့ဒီ3ခုဦးစားပေးပြီးဆောင်ရွက်တာပါ
။ဒေါက်တာအေးစံဟာမွန်ပြည်နယ်လွှတ်တော်မှာစီမံကိန်းနဲ့ဘာသာရေးကော်မတီဥက္ကဋ္ဌတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါရယ်။အရင်ကဆိုရင်မွန်ပြည်နယ်လွှတ်တော်နဲ့အစိုးရဖွဲ့ကြားမှာပို့တိုက်မှုစီးဆွေးမှုတွေနေပါခဲ့ပေမဲ့လည်းဝန်ကြီးချုပ်သိလက်ထက်မှာတရားသည်ဖြစ်အောင်လှုပ်ဆောင်သွားမယ်လို့ဒေါက်တာအေးစံကဆက်ပြောပါတယ
်လွှတ်တော်ထဲမှာလည်းနေခဲ့တာတနှစ်ကြာပြီကျွန်တော်တို့ကော်မတီဥက္ကဋ္ဌအနေနဲ့လည်းကျွန်တော်လုပ်ခဲ့တာလွှတ်တော်ဆိုတာကပြည်သူတွေရဲ့အသံပဲအရှင်းပြောရင်ပြည်သူတွေကကိုယ်စားပဲအဲ့ဒီတော့အစိုးရဖွဲ့ဆိုတာလည်းရှင်းရှင်းပြောရမယ်ဆိုလို့ရှိရင်တော့အစိုးရဖွဲ့မှာရှိတဲ့လူတွေကလည်းလွှတ်တော်ကနေပောက်ဖွားလာတာပဲလွှတ်တော်နဲ့ပောက်ဖွားလာတယ်ဆိုတော့ကျွန်တော်တို့ကဒီတာကိုသူလည်းပြည်သူတွေရဲ့ကိုယ်စားလှယ်တွေဖြစ်တဲ့အတွက်ကြောင့်လွှတ်တော်နဲ့ကျွန်တော်အစိုးရဖွဲ့နဲ့တကားတပူပေါင်းဆောင်ရမယ်ဆိုတဲ့အကြောင်းတော့ကျွန်တော်ပြောပြလို့
ဒေါက်တာအေးစံအနေနဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဖြစ်လာရင်အစိုးရနဲ့လွှတ်တော်ကြားပေါင်းစပ်ညှိနှိုင်းမှုတွေရရှိလာလိမ့်မယ်လို့မျှော်လင့်ကြောင်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ
်ကျွန်တော်တို့ဒီလွှတ်တော်ကိုယ်စားလှယ်နဲ့ဥပဒေစည်းရုံးနဲ့ကျွန်တော်တို့အစိုးရကအုပ်ချုပ်ရေးနဲ့ဆိုရှင်အောက်ပြန်မှန်လေးစားမှုရှိလာမယ်လို့ကျွန်တော်ထင်တယ်ဒါတို့ပေါင်းစပ်မှုရှိလာမယ်လို့ကျွန်တော်ထင်တ
ယ်ဒေါက်တာအေးစံအနေနဲ့ဝန်ကြီးချုပ်ဖြစ်တာဝန်ယူမယ်ဆိုရင်ကြုံတွေ့လာမယ့်အခက်အခဲစိန်ခေါ်မှုတွေကစီးကျူလို့နေပါတယ်ဒီအစီအစဉ်ကိုတော့မွန်ပြည်နယ်ရပ်ဖက်လူမှုဖွဲ့စည်းတာဝန်ရှိသူမင်းမင်းနွယ်ကအခုလိုပြောပါတယ
်။ဒါလောဆယ်ဒီမွန်တမျိုးသားလုံးကနေပြီးတော့ပြီးခဲ့တဲ့28ရက်နေ့မနေ့ကတော်မီကွန်ချမ်းလွတ်တော်မှာတင်တဲ့ဆိုနဲ့ပတ်သက်တဲ့ဘလူးဂျူးချောင်းဆောင်တံတားနဲ့ပတ်သက်ပြီးတော့အဲ့ဒီစိတ်ကောင်းမှုတွေကအကြီးကြီးနဲ့တူအရင်ဆိုင်ရလိုက်မယ်။ချောင်းဆောင်တံတားနဲ့ပတ်သက်ပြီးတော့အခုဖြစ်လာတဲ့မော်ပြည်သူတွေလုံးရဲ့စကွက်တကိစ္စကဒီတာကရုပ်ကွဲကိုလည်းသွားပြီးတော့ဖိခတ်စီတဲ့နေသားနဲ့တူရင်ဆိုင်ရလိုက်မယ်။ဒီပြည်နယ်ကမတိုင်းနိုင်ရရမယ်ကိစ္စပြီးတော့သွားနေတဲ့ဒီ MD ပါတီရဲ့ကြွေးကြော်တာနဲ့လွဲနေပြီးတော့မှဒီဘိုးချုပ်ခိုင်မှုပြင်းထန်နေတဲ့နေသားပေါ်မှာဒါကလည်းပဲတော်တော်အေးစံကပြင်ဆိုင်ရောက်ပဲရှိတယ်လို့သုံးတတ်ပါတယ်ခင်ဗျာ
။ဒေါက်တာအေးစံဟာ2015ခုနှစ်ရွေးကောက်ပွဲလွန်ကာလမှာမွန်ပြည်နယ်ဝန်ကြီးချုပ်ဖြစ်လာလိမ့်မယ်လို့အများကထင်ကြီးပေးနေပေမဲ့လည်းဘီလင်းမြို့နယ်ကလှုပ်တော်ကိုယ်စားလှယ်ဦးမင်းမင်းဦးကိုသမ္မတကလည်းအဆိုပြုရွေးချယ်ခဲ့ပါတယ်။ဦးမင်းမင်းဦးဟာဝန်ကြီးချုပ်တာဝန်ယူခဲ့တဲ့ကာလအတွင်းအစီအဝေးသက်ဖို့ပြက်ကွက်မှုကိစ္စတွေ၊ဒီနယ်စီမံကိန်းကော်မတီဖွဲ့စည်းရမှာစီးပွားရေးလုပ်ငန်းရှင်တွေကိုထည့်သွင်းထားတဲ့ကိစ္စတွေ၊စီးပွားရေးလုပ်ငန်းရှင်တွေနဲ့မကြာခဏတွေ့ဆုံနေတဲ့ကိစ္စတွေ၊လူမှုရေးရှုပ်ရှင်းကိစ္စတွေနဲ့ပတ်သက်ပြီးတိုင်ကြားရှင်းကိုခံနေရပါတယ်။တိုင်ကြားချက်ပေါ်မှာတော့ NLD ဗဟုလုံမှုဆောင်ကော်မတီအဖွဲ့ဝင်ဥညာဝင်အဖွဲ့ခေါင်းဆောင်ပါဝင်နဲ့လိလသုံးသားရေးဖွဲ့ကနေစစ်ဆေးသွေးရှိချက်အရဦးမင်းမင်းဦးမှာပြည့်ရှိတယ်ဆိုပြီးလိလသုံးသားရေးဖွဲ့ကနေပြောဆိုခဲ့ပြီးနောက်ပိုင်းဖေဖော်ဝါရီလ24ရက်နေ့မှာဦးမင်းမင်းဦးအနေနဲ့တာဝန်ရာထူးကနေနှုတ်ဆက်စာတင်ခဲ့ပါတယ်။ဝန်ကြီးချုပ်တဲ့ဒေါက်တာအေးစံဟာအဖအဦးကျော်စံအမိတော်ရည်မြတို့ကနေမုံပြင်းနယ်မှုသူမျိုးမှာမွေးဖွားခဲ့ပြီးမှုတုံတံပြူစီရရှမ်းပြည်နယ်အာသကအတီဘောကျောင်းတွင်မှအခြေခံပညာကိုသင်ယူခဲ့ပြီးရန်ကုန်စေတက္ကသိုလ်နှင့်မင်္ဂလာတုံမှ MBBS ဒေါက်တာဘွဲ့ကိုရရှိခဲ့ပါသည်။ဒေါက်တာအေးစံဟာ1990ခုနှစ်မှအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါသည်ရဲ့ရွေးကောက်ပွဲနိုင်ရကိုယ်စားလှယ်သူဖြစ်ခဲ့သလို2015ရွေးကောက်ပွဲမှာလည်းကြိုက်သူမျိုးနဲ့မဲဆန္ဒမှတ်နှင့်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရရှိခဲ့ပါသည်။ဒီကိန်းစစ်ဆိုးရလက်ထက်ကနိုင်ငံရေးတက်ကြွသူအများပြားကိုနိုင်ငံရေးပုံမှန်တွေနဲ့ထောင်ချခဲ့သလိုတခြားတရားမမှုပုံမှန်တွေနဲ့လည်းထောင်ချခဲ့တဲ့ဖြစ်စဉ်ရဒေါက်တာအေးစံဟန်လည်း1998ခုနှစ်မှာသူတရားဝင်ဝယ်ယူထားတဲ့ခြံထဲကယူကလစ်ပင်တွေကိုဖျက်ဆီးမှုအပကတော့နဲ့ထောင်ဒဏ်9နှစ်ချမှတ်ခြင်းခံခဲ့ရပါတယ်ခင်ဗျာ